နိုင်ငံတော်တစ္ဆာဖောက်မှုရာဇဝတ်ကြီးဥပဒေပုံမှ122နှစ်ဆွဲချက်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။သူ့ကိုလာရှိုးထောင်တွင်တရားရုံးကနေအခုလိုအမိန့်ချလိုက်တာဖြစ်ပြီးအဲ့ဒီအမိန့်ကိုအယူခံဝင်ဖို့ရှိတယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်က905ကာကြီးခါခွေးနဲ့ထောင်ဒဏ်၄နှစ်ချမှတ်ထားတဲ့အတွေ့အခုထောင်ဒဏ်200ပေါင်းဦးထွန်းထွန်းဟင်ကိုထောင်ချထားတာ24နှစ်တိတိရှိပြီဖြစ်ပါတယ်လက်ရှိမှာရွက်ကောက်ပွဲဆိုင်ရာပုံမှန်တစ်ခုနဲ့လဲစစ်ကောင်စီကထပ်မံတရားစွဲဆိုထားတာမို့ဒီအတွက်ဆက်လက်တရားရင်ဆိုင်ရဖို့ရှိပါတယ်အသက်83နှစ်အရွယ်ဦးထွန်းထွန်းဟင်ကိုစစ်အာဏာသိမ်းတဲ့2021ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာနေပြည်တော်မှာရှိတဲ့ပြည်သူ့လွတ်တော်ဒုဥက္ခရနေမှာအကျယ်ကျုံးနဲ့ထားခဲ့ပြီးတပတ်အကြာမှာရှမ်းပြည်နောင်ချိုကိုပြန်ခွင့်ပြုခဲ့ပါတယ်နောင်ချိုရောက်ပြီးသိမ့်မကြခင်မှာပဲပြန်လည်ဖမ်းဆီးပြီးလာရှိုးအချင်းတောင်ကိုပို့ကပုံမှန်905ကာကြီးပုံမှန်905ခါကွေး122တို့နဲ့ရွေးကောက်ပွဲဥပဒေပုံမှန်တွေနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်ဆွေးဆိုထားတဲ့အမှုတွေကနောက်ဆုံးကြံနေတဲ့အာဂရီလိုက်စားမှု၅မှုကိုဒီကနေ့စစ်ဆေးကြားနာဖို့စီစဉ်ထားပေမဲ့လာရောက်ထွက်ဆိုဖို့တက်တည်တွေမလာနိုင်တာကြောင့်အမှုစစ်ဆေးနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျ။